ဘုရင်အဗ်ဒူလာကွယ်လွန်သွားပြီလို့ Saudi Arabia နိုင်ငံကကြေညာလိုက်ပါတယ်။ဘုရင်အဗ်ဒူလာဟာအကြမ်းဖက်မှုကိုရောအစ္စလာမ်အစွန်းရောက်မှုတွေကိုပါတိုက်ဖျက်ရမှာ American တီရန်စုရဲ့ကာလကြာရှည်စွာမိတ်ဆွေဖြစ်တဲ့ရက်တီကဲ့သို့ဖြစ်ပါတယ်။သူဟာကွယ်လွန်ချိန်မှာအသက်60ရှိပြီဖြစ်ပါတယ်။သူ့ရဲ့ဖေအေလူအမေကွဲညီကိုရောမင်းသားဖြစ်သူဆယ်မန်ဟာသူ့ရဲ့အရရာကိုဆက်ခံမှာဖြစ်ပါတယ်။ဆယ်မန်ဟာအသက်86နှစ်ရှိပြီဖြစ်ပြီးအင်ရှိဆန်အဖြစ်နဲ့ကာကွယ်ရေးဝန်ကြီးတာဝန်ကို2012ခုနှစ်ကနေစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဘုရင်အဗ်ဒူလာဟာ2006ခုနှစ်မှာရှင်ဘုရင်အရရာကိုတရားဝင်ခံယူခဲ့ပေမဲ့ဘုရင်ကြီးဖူဝက်လေးဖြတ်သွားချိန်1995ခုနှစ်ကစပြီးဆော်ဒီအာရေဗျနိုင်ငံကိုအုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဘုရင်အဗ်ဒူလာဟာဆော်ဒီအာရေဗျနိုင်ငံကိုဘုရင်အုပ်ချုပ်တဲ့ခေတ်မီတိုးတက်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာဖို့အတွက်ကြိုးစားသူလို့နာမည်ကျော်ခဲ့သူပါ။သူဟာအယ်ကိုင်ဒါနဲ့တခြားအစွန်းရောက်သမားတွေကိုဆန့်ကျင်ပြီးအမေရိကန်ပြည်ထောင်စုနဲ့လက်တွဲလှုပ်ဆောင်ခဲ့တယ်လို့သူ့လက်ထက်မှာအမျိုးသမီးတွေအတွက်နိုင်ငံရေးလုပ်ပိုင်ခွင့်တွေကိုပိုးပြီးပေးခဲ့သူဖြစ်ပါတယ်။